ကိုဗစ်ကာယောဂါစတင်ဖြစ်ပွားခြင်းကစလို့အခက်ကြုံနေရတဲ့ပြည်ပရောက်မြန်မာရွှေပြောင်းလုပ်သားတွေဟာအခုနောက်ဆုံးမြန်မာနိုင်ငံမှာယောဂါကူးစက်မှုတွေတိုးလာရဲ့ရက်ခတ်မှုတံမှာခံစားနေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့စောထပ်ပါ။ကာယောဂါကြုံနေရတဲ့အချိန်ကစလို့တွာလာလှုပ်ရှားမှုတွေကန့်တတ်ထားတာကြောင့်ပြည်ပရောက်မြန်မာရွှေပြောင်းလုပ်သမားတွေအခက်ကြုံနေရတဲ့အချိန်မှာပဲအခုနောက်ထပ ရက်ဆိုင်ထားတာကြောင့်ရွှေပြောင်းအလုပ်သမားဆိုင်ရာမူဝါဒတွေမှာလည်းအပြောင်းလဲတွေရှိနေပါတယ်။ထိုင်းနိုင်ငံကအင်းကြီးချင်းမြန်မာလာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေကအလုပ်သမားတွေကိုနေထိုင်ခွင့်နဲ့အလုပ်လုပ်ခွင့်တက်တန်းတိုးပေးဖို့ဩဂုတ်လ၄ရက်နေ့ကပဲကြေညာထားပြီးမယ်။နှစ်နိုင်ငံသဘောတူညီချက်နဲ့အလုပ်လုပ်ခွင့်ပြုမဲ့မြန်မာအလုပ်သမားတွေကိုတော့လက်ခံဖို့အစီအစဉ်ဆိုင်းငံ့ထားရလို့လဲဗန်ကောက်မြို့မြန်မာတန်ရုံကအလုပ်သမားတန်ရာရှိဦးမျိုးမြင့်နိုင်ကပြောပါတယ်
။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျွန်တော်တို့ဒီကိုဗစ်ဆိုင်ရာစစ်တမ်းမှု82နာရီကိစ္စတွေရှိတယ်။အဲဒေါ်လာတစ်သိန်းနဲ့အမတ်ခံခြင်းနဲ့ပတ်သက်တဲ့ဟာရှိတယ်။နောက်တခြားဟိုခီးသွားရဆိုပြီးထောက်ခံချက်ရှိတယ်။ဒီဘက်ကထိုင်းဝန်ကြီးချုပ်ဦးဆောင်တဲ့ကိုဗစ်ကော်မတီကိုတင်ပြပြီးတော့ထိုင်းတန်ရုံကနေတွားလျှောက်တဲ့ကိစ္စလေးတွေရှိတယ်။အဲ့ဒါနဲ့ပတ်သက်ပြီးတဲ့ခါကျတော့ဟိုဒီဘက်ကတော့လက်ခံနိုင်ခြင်းလည်းမရှိသေးပါဘူးခင်ဗျ။ဟုတ်
။လက်တလုံးယောဂကုသမှုကြီးမြင့်တက်နေတဲ့မြန်မာနိုင်ငံကအလုပ်သမားတွေကိုထိုင်းနိုင်ငံကလက်မခံသေးပေမဲ့ထိုင်းနိုင်ငံထဲမှာရှိနေတဲ့သူတွေကိုတော့အလုပ်ကင်ခွင့်လန်းတွေအတွက်လမ်းဖွင့်ပေးဖို့စီစဉ်နေရလို့လဲထိုင်းနိုင်ငံအခြေစိုက်အလုပ်သမားကူညီစောင့်ရှောက်ရေးကော်မတီ AAC အမှုဆောင်ဒါရိုက်တာဦးခိုင်ကြီးကပြောပါတယ
်။တရားမဝင်အလုပ်သမားတွေကိုကုန်လုံးတရားဝင်အောင်ထိုင်းစိုးကလုပ်ပေးမယ်။နောက်ပြီးတော့ဒီသူတွေကိုပြပကိုထပ်သွားမှသူတို့အရန်ကြောက်တာပေါ့နော်။တချို့ဆက်ယုံနေဆိုရင်အလုပ်သမားတော့မရှိတဲ့ဘဝရောက်ကုန်တာပေါ့။အဲ့တော့ဒီခိုင်းဆိုးရမူဝါဒကတော့ဒီ COVID-19 ကာလမှာအလုပ်သမားတွေအရန်ရှားပါးသွားတော့သူတို့ကဒီမှာရှိတဲ့အလုပ်သမားတွေကိုဖမ်းတာဆီးတာတွေကိုအကုန်လုံးဖြေလျှော့ပြီးတော့စိုက်တဲ့အလုပ်ယုံကိုဝင်လုပ်ဆိုပြီးတော့မူဝါဒတခုကိုချမှတ်ထားတယ်ခုလောလောဆယ်။သူ့နိုင်ငံထဲမှာရှိတဲ့အလုပ်သမားတွေပေါ့ကျွန်တော်တို့တိုင်းမှာရှိတဲ့အလုပ်သမားတွေတော့တော်တော်လေးကိုအခွင့်အရေးရပါတာပေါ့နော်။
ကယောဂါကြောင့်ဤပီလာနောက်ပိုင်းထိုင်းကနေမြန်မာနိုင်ငံပြန်လာတဲ့အလုပ်သမားကတသိန်းဝန်းကျင်လောက်ရှိရလို့လဲမြန်မာတန်ရုံအလုပ်သမားတန်ရာရှိကခန့်မှန်းထားပါတယ်။ခန့်မှန်းချက်မြန်မာနိုင်ငံသားအလုပ်သမား9သိန်းခွဲလောက်လုံးလုံးနေရဲ့မလေးရှားနိုင်ငံမှာလဲမေလဇန်ကစလို့ဒီလဇန်အထိမြန်မာနိုင်ငံကိုတရားဝင်ပြန်လာတဲ့သူ2900ကျော်ရှိပြီးနောက်ထပ်စီရင်ပေးထားသူလဲ1000ကျော်လောက်ရှိနေပါတယ်။မလေးရှားအစိုးရကတော့လုံသားလူဝဲချက်ရှိနေပေမဲ့လဲကျမအခြေအနေအရပြပလုတ်သားအထူးသဖြင့်မြန်မာလုတ်သားတွေကိုချက်ပြီးခေါ်ယူဖို့လက်တလောဆိုင်းငံ့ထားကြောင်းမလေးရှားမြန်မာတန်ရုံအလုပ်သမားတန်ရာရှိဦးအောင်စုံမင်းက VOA ကိုပြောပါတယ
်။မလေးရှားအစိုးရလည်းအဲ့လိုပဲဟိုနိုင်ငံသားအလုပ်သမားတွေလောလောဆယ်ဟိုကွက်မတွေ့သေးဘူးဒီဘက်ကတရားဝင်ကွန်လစ်ချပြရမျိုးလည်းမရှိတော့ဘူးဟိုဘက်ကလည်းလာမဲ့သူတွေကိုလည်းလက်မခံသေးဘူးအခုရှင်ပါတော့နိ။ဒီပထမဆုံးပို့လိုက်တဲ့အချိန်ဒီမှာကျတော့ကိုဗစ်ကြောင့်အများကြီးပါတယ်။အခုနောက်ပိုင်းကျတော့ပါမစ်တွေတက်တန်းကုန်ကြတော့ကလေးတွေကမနေချင်တော့တော့သူကဟိုမြန်မာပြည်ပြန်မယ်ဆိုတဲ့အားမျိုးပဲဟိုတန်ရုံရဲ့အစီအစဉ်နဲ့ပြန်ရတာပေါ့နော်။ဟိုကကိုဗစ်ကြောင့်လည်းပါတာပေါ့
။အင်းကြီးချင်းတရုတ်နိုင်ငံကလည်းမြန်မာအလုပ်သားကိစ္စကိုမလကုန်ကစပြီးနေဆက်ကုန်တွေကြီးဂိတ်ကြီးကန့်တက်ပြီးလူဝင်ခွင့်မပေးတော့တာမျိုးနဲ့တင်းတင်းကြပ်ကြပ်ခိုင်တွယ်လာတာပါ။မကြသေးခင်ကတရုတ်ယူနန်ပြည်နယ်ရွှေလီမြို့ကမြန်မာနှစ်ယောက်မှာကိုဗစ်တွေ့ရှိပြီးရနောက်ပိုင်းမြန်မာနဲ့ထိစပ်နေတဲ့နေဆက်တစ်လျှောက်မှာပြည်내အစိုးရကလုံခြုံရေးကိုပို့ပြီးချထားလိုက်ပါတယ်။တမျိုးလုံးကိုလည်းယောဂဆွဆွေးပြီးအဲ့ဒီနောက်ပိုင်းဝင်လာရင်မြန်မာနိုင်ငံသားဘယ်သူမှခွင့်မပြုတော့ပါဘူး။ရွှေလီမျိုးရဲ့လက်ရှိအခြေအနေကိုမြန်မာလူသားစိုင်းကျော်စွာကအခုလိုပြောပြပါဗ
ျ။ရွှေလီမှာလော့ဒ်ဒေါင်းချပြီးမှကျန်းမာရေးထောက်ကကျထက်လွားပြီးရတယ်။အဲ့အရင်လက်တန်ရတယ်။တရားဝင်ထောက်ထားရှိပြီးမဲ့အဲ့ဒီမတန်နိုင်ဖမ်းမယ်ဆိုအဲ့လိုမျိုးပြောတယ်ခင်ဗျာ။ဒီမှာကျရက်ွက်တိုင်းကိုဝင်ဖို့ကတော်တော်ခက်ခဲတယ်ဗျမြန်မာနိုင်ငံသားဖြစ်ရင်တော်တော်ခက်ခဲတယ်ဒီအခုကြီးကျွန်တော်နေတဲ့မြို့ဆိုလို့ရှိရင်မန်စီဗျဒီရွှေလီနားမှာပဲကွန်မန်ဒိုအင်ဂျီဝတ်ထားတဲ့လူတွေပေါ့ဗျအဲအဲ့လူတွေစောက်နေတာဟိုဘက်ထိပ်ဒီဘက်ထိပ်ကျန်းနေနိုင်တာကုန်းပိတ်ကျွန်တော်ကဟိုဆေးထုတ်တာဆိုတော့အလုပ်ဆိုင်ကဟိုမြို့ပြင်ပုတ်သွားတယ်တချို့ရွာဆိုလုံးဝဝင်မခံနိုင်ရွာရှိတယ်သူကဘလို့ order ဆိုတော့မြန်မာလို့ order မဟုတ်အဲ့နိုင်ငံနဲ့တက်ပြီး order မြန်သိန်းလို့ပြောတယ်မြန်သိန်းဆိုရင်လုံးဝဝင်မခံတဲ့အဲ့လိုမျိုးရွာကိုရှိတယ်ခင်ဗျခုနောက်မှနေရထိုင်ရတာတော်တော်ဆိုးတယ်
ပြပကအခြေခံလုပ်သားတွေကိုတရုတ်အစိုးရကအခုထိတရားဝင်ခေါ်ယူတာမျိုးမရှိသေးပေမဲ့မြန်မာတန်ရုံဘက်ကတောင်းဆိုရဲလို့မြန်မာနဲ့နှိစက်တဲ့နေဆက်မျိုးတွေမှာယာယီနေထိုင်အလုပ်လုပ်ခွင့်ကိုတစ်နှစ်တစ်တန်းတိုးပေးရမျိုးနေဆက်ဝင်ထွက်ခွင့်ကိုရပ်တိုးပေးရမျိုးတော့ဖြေလျှော့ခဲ့တာပါတရားဝင်အလုပ်သားဆီလွှတ်တဲ့ကိစ္စကိုလည်းမြန်မာအစိုးရအနေနဲ့ချဉ်းကပ်ခဲ့ဘူးကြောင်းပေကျင်းမြို့မြန်မာတန်ရုံကတာမှုကြီးဦးဟန်ဝင်းအောင်က VOA ကိုပြောပါတယ်
ဟိုနှစ်နိုင်ငံပေါ့နော်တရားဝင်အလို့သမားတွေစေတဖို့ကိစ္စနဲ့ပတ်သက်ပြီးတော့ဆိုဒီဘက်ကကျွန်တော်တို့နည်းနည်းလေးချင်းကပ်ပြီးစ조사ခဲ့ဦးပါတယ်ဒါမဲ့လည်းဒီတရုတ်ဟိုဘိုးဆိုးရပေါ့နော်သူတို့ရဲ့ဟိုချမှတ်ထားတဲ့ဥပဒေမူဝါဒတွေညာကျွန်တော်ဒီပြပနာနေပြီးအလို့သမားတရားဝင်ခေါ်တာမရှိပါဘူးဆိုပြီးတော့သူတို့ဘက်ကနေပြီးဖြေကြားထားတာရှိပါတယ်ဒါမဲ့လည်းသူကတော့ဟိုပေါ့နော်ဟိုအလို့သမားဟိုအကုန်လုံးမလားမလာလို့ရဘူးတော့ဟိုသူတို့လာလို့ရတယ်သူတို့ရဲ့ဒီဆန်လုံးတတ်မှတ်ချက်တွေနဲ့ကိုက်ညီတဲ့အလို့သမားတွေဆိုလာလို့ရပါတယ်ဆိုဒါမဲ့ပွင့်နေပြောရရင်ဆရာကျွန်တော်တို့လုပ်တဲ့ခါဒီအခြေခံလုံသမားတွေကိုတို့တတ်မှတ်ထားတာမဟုတ်ဘူးပေါ့နော်ခုနကပြောလို့ဘွေးရလုံလုံဟိုပါပေါ့နော်ကုမ္ပဏီမှာလုပ်တဲ့ခါမျိုးဒါမျိုးတွေတော့တို့ဒီ work permit တို့ပေးတာရှိပါတယ်ဒါပေမဲ့လည်းတေဟုံပြည်နယ်ခွဲတွေပိုင်းမှာကျတော့တို့ကဒီလုံသမားတွေကိုတို့ခွင့်ပြုထားတာရှိပါတယ
်မြန်မာလုံသားအင်အားရဲ့20ရာခိုင်နှုန်းကျော်ကပြပမှာလုံလုံနေကြတာပါပြပရောက်မြန်မာလုံသားတွေအိမ်ပြန်ပို့တဲ့ငွေက2019နောက်ပိုင်းမှာတစ်နှစ်ကိုအမေရိကန်ဒေါ်လာ 3.5 ကနေ 10 ဘီလီယံထိရှိရလို့ILO ရဲ့စစ်တမ်းတစ်ခုမှာဖော်ပြထားပြီးဒါကမြန်မာတနေနိုင်ငံလုံးပြပပို့ကုန်ဝင်ငွေအားလုံးရဲ့ထောက်ဝက်လောက်ရှိနေတာပါဒေါ်လာဘီလီယံနဲ့ချီဝင်ငွေကျသွားလို့မြန်မာပြည်တွင်းမှာကြက်တဲမှုတွေရှိနေကြောင်း ILO နဲ့ပူးပေါင်းလုပ်ကိုင်နေတဲ့ကော့တောင်းမြို့ကရွှေပြောင်းအလုပ်သမားပညာရေးစင်တာ MEC တောင်ဝန်ခံဦးမိုးဝေက VOA ကိုပြောပါတယ်ထိုင်းမလေးရှားတရုတ်အိန္ဒိယစင်ကာပူ UAE ကိုရီးယားဒီနိုင်ငံတွေမှာတရားဝင်ရောတရားမဝင်အလုပ်လုပ်နေတဲ့မြန်မာအများစုဟာအလုပ်လက်မဲ့ဖြစ်လာကြလို့တချို့ကလည်းအစိုးရအစီအစဉ်နဲ့အလုံးရင်းလိုက်နေရပြန်နေစေဖြစ်ပြီးမြန်မာအစိုးရကတော့ပြည်တွင်းစက်ရုံတွေအလုပ်ပြန်လဲပတ်ဖို့နဲ့ပြည်ပပြန်မြန်မာတွေအလုပ်ရရှိဖို့ပါစဉ်းစားနေရကြောင်းမကြသေးခင်ကထုတ်ပြန်ချက်ဒီမှာဖော်ပြထားပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေတင်ပြပို့တာဖြစ်ပါတယ်